2005ခုနှစ်ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတပိတ်မောက်ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေအမှုကိုရှေ့နေအဖြစ်လိုက်ပါဆောင်ရွက်ကူညီပေးခဲ့တဲ့တရားလွှတ်တော်ရှင်လီဒေါခင်ချင်းကျော်ကိုမင်းလာမြို့နယ်တရားရုံးကတရားစီရင်ရေးနောက်ဆက်မှုနဲ့ဒီကနေ့ထောင်ဒဏ်6လချမှတ်လိုက်ပါတယ်။ဒီလိုအမိန့်ချမှတ်လိုက်တာဟာနိုင်ငံရေးကိစ္စတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေနဲ့ဝန်ရံပြည်သူတွေကိုရည်ရွယ်ချက်ရှိရှိနဲ့ချင်းချောက်တာမျိုးဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကဝေဖန်ကြပါတယ်။အပြည့်အစုံကို VUE တင်းတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာပါ
။တမတော်ဦးသိန်းစင်အစိုးရလက်ထက်2015ခုနှစ်တုန်းကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ဆလပ်ကြတဲ့ကျောင်းသားနဲ့ပြည်သူတွေကိုလက်ပံမျိုးမှာအကြမ်းဖက်ဖြိုခွင်းလိုက်ပြီးနောက်ပိုင်းအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့လေဒေါက်တင်ကျော်နဲ့ဘာသာတဘိုးလုပ်ငန်းကော်မတီရဲ့ဗဏ္ဍာရေးမှူးဟောင်းဦးတန်းထိုက်သူကိုစာပရီမျိုးနဲ့တရားသူကြီးကတရားစီရင်ရေးစောင့်ရှောက်မှုနဲ့ဆွဲဆိုထားတာပါ။အဲ့ဒီအမှုကိုဒီကနေ့မှပဲမင်းလာမျိုးနဲ့တရားရုံးကတရားကိုထောင်ထဲ6လစီနဲ့အမိန့်ချမှတ်လိုက်တာပဲဖြစ်ပါလေ။ထောင်ထဲ6မှတ်လိုက်တာနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့လေဒေါက်တင်ကျော်ကတရားရုံးဟာသူ့ရဲ့ခုခံချိန်ပါခွင့်လေးကိုမပေးဘဲအပြစ်ဒဏ်ဆုံးကိုချမှတ်လိုက်တာဖြစ်တယ်လို့တရားရုံးမှာတရားတော်တွေကိုကြောတော့ပါလေ
။ဒီကတရားသူကြီးတွေကိုဒီလိုပြောမယ်။တရားစီရင်ရေးမှာဟုတ်ပါမယ်။ဟိုဖေဖာပေးတဲ့သဘောမျိုးပေါ့နော်။လုံးဝပြန်ခေါ်ခွင့်မပေးဘူး။ဒီမှာလည်းဥပဒေပါအဖေရေးတာလုံးဝကိုလိုက်ခင်ရေလုံးဝဆုံးဆုံးသွားတယ်။အခုဒီမှာဆိုရင်လည်းပဲဒါကောင်မယ်။ကျမတင်ပြထားတဲ့ကျမရဲ့ပေါ့အခုပြန်ချပါချက်တို့လုံးဝဆက်တဲ့ဆုံးချက်ချင်လည်းမရှိဘူး။လုံးဝကိုအပြင်းထန်ဆုံးကိုပဲဒီကအဲ့လိုချမှတ်လိုက်တာပေါ့နော်။ဆင်းရဲတက်ကိုကျမကိုအဲ့ဒီအချိန်မှာဆက်ကိုခဲ့တဲ့အမှုဖြစ်တယ်ပေါ့နော်။ဒါဆိုရင်ဆက်နေရရိုက်ခင်ရေတမင်ကိုမြင့်ကိုချင်ဦးဆုံးချင်လို့ဒါအရင်ခွင့်ရလက်တယ်လာလို့ပါအမှုကြီးပေါ့နော်။အခုချိန်ထိကိုဒါမပြောင်းလဲတဲ့ချိန်ရေသူတရားစီရင်ရေးရလဲပေါ့ကောင်မယ်။ဟို
ကြောင်းရအောင်လာအောင်နေတယ်ပုံပေါ်အောင်ဆိုးနေတယ်ဖန်စီကံရရဲ့ចောင်းသားចောင်းသူတွေနဲ့ဝင်းရံပြည်သူ50%ကို NLD အစိုးရတဲ့လက်ထက်မှာပြည်မှုဆိုင်ရာချေတော်ဥပဒေပုံမှာ494အရာတရားစွဲဆိုထားမှုကိုပြန်လည်ရုပ်သိမ်းပြီးလွတ်ပေးခဲ့တာပါဒါပေမဲ့ဒီအမှုကိုလိုက်ပါဆောင်ရွက်ပေးတဲ့တရားလွှတ်တော်ရှင်းနေတော်ခင်ကျော်နဲ့ဘာသာတဘိုးလုပ်ငန်းကော်မတီရဲ့ဗဏ္ဍာရေးမှူးဟောင်းဦးတန်းထိုက်တို့ကိုစွဲထားတဲ့အမှုကတော့အခုချိန်ထိကြေအေးမသွားခဲ့ပါဘူးအခုလိုဒီမိုကရေစီအစိုးရတဲ့လက်ထက်မှာဒီလိုတရားစီရင်ရေးဟာနိုင်ငံရေးကိစ္စတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတွေနဲ့ဝင်းရံပြည်သူတွေကိုရည်ရွယ်ချက်ရှိရှိနဲ့ထိန်းချုပ်တာမျိုးဖြစ်တယ်လို့ Social Democratic ညီညွတ်ရေးတဦးကကိုကျော်ကိုကကအခုလိုပြောပါတယ
်။ဟောကြာပြည်စင်လေးပဲသူတို့ဘက်ကစဉ်းစားချက်ကအစိုးရကိုဟိုမဆန့်ကျင်နဲ့ဟိုတို့ရကိုဟိုဆန့်ကျင်တာတို့ဟိုကျောင်းသားတို့အခွင့်အရေးတို့ဟိုနိုင်ငံတွေနိုင်ငံသားအခွင့်အရေးတို့ဒါတွေကျောင်းဆိုတာတို့ဟိုလုပ်တယ်ဆိုတာကိုသူတို့ပတ်ကအမြဲတမ်းဒါဆန့်ကျင်တယ်သူပူရယ်ဆနပြတယ်ဒီလိုမျိုးအတုံးအုံးတွေတုံးတုံးတယ်ဒီလိုမျိုးအယူအဆဒီလိုတွဲလန်းတဲ့ခါပြီးတိုက်ခိုက်တယ်တကယ်တမ်းကျတော့ကိုယ့်ရဲ့အခွင့်အရေးကိုကိုတောင်းဆိုနေရဆိုတော့ဒီမိုကရေစီရှုထောင့်မှကနေမရှိသေးမမြင်သေးမတုံ့တက်သေးဘူးအခုလည်းပဲအဲ့လိုအယူအဆအဲ့လိုအခြေခံပေါ်ကနေပြီးတော့ပါဒါမျိုးတွေဆက်မှန်မပေါ်ပေါက်လာအောင်ဆိုပြီးတော့ဟောဒါနှိတ်ခွတ်တဲ့သဘောကိုစောင့်နေရလို့ကျွန်တော်တို့ကပြောချင်တယ်ဗျာအကြောင်းသားတွေရောရှင်းနေသူတွေရောဒီလိုအမှုတွေမှာပါဝင်နေတဲ့ဝင်းရံပြည်သူတွေရောရေချစ်ချစ်ချစ်နှိပ်ပုတ်တာပဲဖြစ်ပါလေ
2015ကျောင်းသားတပိတ်မှာပါဝင်ကိုယ်တိုင်လှုပ်ရှားသူလည်းဖြစ်လက်ရှိမှာလူပေါင်းတစ်လူငယ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မအီတင်စာမောင်ကတော့လက်ရှိတရားဥပဒေရေးဟာဖိနစ်သူတွေဘက်ကလားဖိနစ်ခင်ရသူတွေဘက်ကလားဆိုတာမိကုံးထုတ်ရမလို့ဖြစ်နေပြီလို့ဝေဖန်တုံ့တက်လိုက်ပါတယ်
ကျွန်တော်တို့ကပြန်ပြီးစဉ်းစားဖို့လိုအပ်တာကတရားရုံးကဘယ်သူဘက်ကယက်တည်လဲပေါ့ဖိနိတ်ဒီဘက်ကယက်တည်ရလားဖိနိတ်ခံဒီဘက်ကယက်တည်ရလားဆိုမျိုးကိုကျွန်တော်ကပြန်ပြီးမျိုးကိုထုတ်ရမလို့တော့ဖြစ်နေဘာလို့လဲဆိုတရားရုံးရဲ့အစီအစဉ်ဆုံးဖြတ်မှုတွေကိုကျွန်တော်တို့ပြန်ရှိလိုက်တဲ့အခါတိုင်းတကယ်တကယ်လိုအပ်နေရတဲ့တရားရုံးရဲ့ဆုံးဖြတ်ပေးမှုတရားရုံးရဲ့အစီအစဉ်ဆုံးဖြတ်မှုတကယ်တကယ်လိုအပ်နေရတဲ့တက်ဖို့တော့တရားရုံးကမယက်တည်ပဲနဲ့ဟိုဒီလိုအစီဒီလိုအစီပတ်တော်တာတွေလူခွေတွေပြီးလူခွေလှူရှာသူတွေလူခွေတက်ကြောက်လှူရှာနေတဲ့သူတွေပြတ်တင်ထောက်တယ်ပေါ့နော်ဒီအတ္တိပစ္စည်းကတော်များကိုပဲလိုက်ပြီးတရားစွဲနေရတယ်ဟုတ်ပေါ့မဖြစ်တဲ့ပြမှုတွေလုပ်နေရမျိုးတွေ့ရအတွက်ဟုတ်တရားဥပဒေကအဖိနှိတ်ခံအဖိနှိတ်သူတွေဘက်ကလားအဖိနှိတ်ခံတွေဘက်ကလားဆိုတာကျွန်တော်တို့ကပြန်ပြီးဆုံးဖြတ်ရမယ့်အပိုင်းတွေရောက်လာပြီပေါ့နော
်တရားလွှတ်တော်ရှေ့နေဒေါက်ခင်ကျော်ကသူ့ကိုစွဲဆိုထားတဲ့အမှုအတွက်ပြန်လည်ရုပ်သိမ်းပြီးလို့ပြောင်စုတရားသူကြီးချုပ်တန်းစတင်ပြတောင်းဆိုခဲ့ပါသေးတယ်အမှုမှာလိုက်ပါဆောင်ရွက်ခဲ့တဲ့အကျိုးဆောင်ရှိနေတဲ့အနေနဲ့ရှိနေဝတ္တရားနဲ့အညီဆောက်ရခဲ့တာဒါဖြစ်တယ်ဆိုပြီးတော့လဲ VOA ကိုပြောခဲ့ဘူးပါလေခင်ဗျာ